စီးရီးယားဆိုရတဲ့ဖွဲ့ကလေကြောင်းကနေရောလက်နဲ့ကြီးတွေပါတုံးပြီးတော့တပုံနဲ့ထင်းချုပ်ထားတဲ့အလပူမျိုးကိုဒီကနေ့မနေ့အစောပိုင်းကတိုက်ခိုက်တာကြောင့်ကလင်းငယ်ရိအပါဝင်လူတော်များများသိဆုံးခဲ့ပါတယ်လူသားချင်းစာနာမှုဆိုင်ရာကူညီပေးရေးအတွက်တလားကြာတိုက်ခိုက်မှုတွေကိုရက်စဲထားမှုအဆုံးသတ်ပြီးလို့ရုရှားကနေကြီးညာအပြီးမှာစီးရီးယားဆိုရတဲ့တွေဟာအင်္ဂါနေ့ကစလို့ဒီကနေ့အထိ၄ရက်မြောက်ဇက်တိုက်တိုက်ခိုက်နေတာပါတိုက်ပွဲတွေပြန်လည်စတင်ချိန်ကစလို့အရက်သား65ဦးထက်မနည်းသေဆုံးခဲ့တယ်လို့ဗြိတိန်ဂျီဆိုင်အစီရီးယားလူခွင့်လီလာဆောင်ကြီးအဖွဲ့ကပြောပါရတယ်။တဘုံနေဘက်ကလည်းအစိုးရတပ်တွေထိန်းချုပ်ထားတဲ့မြို့ရင်းနေရာတွေကိုရော့ကက်ဒုံးကျည်တရားစင်နဲ့ပစ်ခတ်ခဲ့တယ်လို့အဲ့ဒီအဖွဲ့ကပြောပါရတယ်။အပြစ်ခတ်ရစဲမှုအဆုံးသတ်ပြီးကိုကိုကိုခုခံကာကွယ်တဲ့အနေနဲ့ပစ်ခတ်တိုက်ခိုက်ရတာပါလို့ရုရှားကပြောဆိုထားပြီးတဘုံနေထိန်းချုပ်ထားတဲ့လူပေါင်း2သိန်းခွဲလောက်နေထိုင်တဲ့အစ်တလီနဲ့ဟ ோம்ஸ் 11ဒေသတွေကိုစီးရီးယားအစိုးရတပ်တွေကအခုခါမှတိုက်ခိုက်နေပါရတယ်။အလပူမြို့အရှေ့ပိုင်းကတဘုံတွေကိုအစိုးရတပ်တွေကလွန်ခဲ့တဲ့ဇူလိုင်လကတည်းကဝိုင်းထားတာဖြစ်ပြီးအဲဒီနေရာမှာစားနဲ့ရိတ်ခါရှားပါလာပြီလို့ကစေအေဂျင်စီတွေကပြောပါရတယ်။စီးပွားရေးနဲ့စက်မှုပိုင်းဆိုင်ရာမှာတချိန်ကအချက်ကြာကျခဲ့တဲ့အလပူမြို့ဟာ2012ခုနှစ်တဘုံတွေနဲ့စတင်တိုက်ပွဲတွေဖြစ်ချိန်ကစလို့လူများပြဆုံးခွာထွက်ပြေးခဲ့ကြပြီမြဲအစိုးရတပ်တွေထိန်းချုပ်ထားတဲ့နေရာမှာတော့အရသာတိသမာနှစ်တန်းလောက်နေထိုင်စေဖြစ်ပြီးအဲ့ဒီနေရာကိုတဘုံတွေကရော့ကက်ဒုံးကျည်တွေနဲ့မကြာခဏပစ်ခတ်တိုက်ခိုက်လေးရှိပါတယ်ခင်ဗျာ